နိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမိမဲစီးရင်တတ်မှတ်လိုက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ပါပြီ။ဘာကြောက်ပါလဲ FATF ရဲ့အဖွဲ့ဥက္ကဋ္ဌစင်ကာပူနိုင်ငံကိုယ်စားလှယ်တီရာဂျာကူမာကတော့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်ဖို့လိုအပ်တာတချို့ကိုနှစ်ကာလကြာရှည်စွာမဖြေစည်းနိုင်တာကြောင့်အခုလိုဆုံးဖြတ်လိုက်ရတာလို့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလိုအရေးယူမှုတွေမှာလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုတော့တီးတန့်ကင်းလွတ်ခွင့်ပေးထားပေမဲ့အခုလိုအရေးယူခံရတာကြောင့်ဘယ်လိုတည်ရောက်မှုတွေရှိလာနိုင်ပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ဒီကမ္ဘာလုံးဆိုင်ရာငွေကြေးခွာချမှုစောင့်ကြည့်ရေးအဖွဲ့ FATF ဥက္ကဋ္ဌမစ္စတာကူမာက
မြန်မာ which has been on the grey list for the past 2
years ဒီကနေ့ခွဲကအညိုရောင်စောင့်ကြည့်အဆင့် grey list မှာရှိခဲ့တဲ့မြန်မာနိုင်ငံကိုအခုတော့အမည်မဲနာမည်ပြည့်စရင် black list မှာပြောင်းထည့်လိုက်ပါပြီ။ဒါဟာငွေမဲခွာချမှုတိုက်ဖျက်ဖို့နဲ့အကြမ်းဖက်သမားဝင်ငွေရလန်းတိုက်ဖျက်ရေးကိုမဟာဗျူဟာကြကြလှုပ်ဆောင်ဖို့အကြီးအကျယ်ပြက်ကွက်ခဲ့တာကြောင့်ပါ။ဒီလိုလှုပ်ဆောင်မှုအချက်တွေကို2018စက်တင်ဘာလကအစည်းအဝေးခန်းဆောင်မှာစသတ်မှတ်ပေးခဲ့ပါတယ်။အခု၄နှစ်ကျော်လာပြီဖြစ်ပေမဲ့ဒီပြဿနာအများအပြားကဆက်ကျန်နေသေးပါဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာနဲ့စီးပွားရေးလှုပ်ဆောင်တာငွေအလွှဲပြောင်းလုပ်တာတွေမှာဥပဒေကြောင်းအရသတ်မှတ်ချက်တွေကိုလိုက်နာဖို့တောင်းဆိုလိုက်ပါတယ်ဒါပေမဲ့လည်းဒီလိုလှုပ်ဆောင်တာဟာအလုံးကိုတင်းကျုံလုပ်တာမျိုးမဟုတ်ပဲလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမထိခိုက်ရအောင်လူသားချင်းစာနာမှုရန်ပုံငွေဒါမှမဟုတ်တရားဝင်ယူယူသောသားလုပ်ရက်တွေအတွက်လွှဲပေးရမယ့်ငွေထောက်ပံ့ငွေမျိုးကိုတော့ကင်းလွတ်ခွင့်ပေးထားပါတယ်
အဲ့ဒီတော့ဘာကြောင့်အခုမှ FATF အဖွဲ့ကပြင်းပြင်းထန်ထန်ရေးယူတာဖြစ်နိုင်ပါလဲလို့မေးရမှာအမည်မဖော်လိုတဲ့ဒီတွင်စီးပွားရေးလုပ်ငန်းရှင်တူက
အဓိကကတော့နိုင်ငံရေးပိုင်းဆိုင်ရာအပြောင်းလဲပိုင်းဆိုင်ရာလည်းပါလာမယ်ထင်တယ်နောက်ပြီးတော့အရင်တုန်းကအရေးမြူခဲ့ဘူးဆိုတဲ့ဟာလေအချို့ချက်တွေသူတို့လိုက်နာဖို့အတွက်ကိုဖြည်းဖြည်းဖြည်းတော့ဖြေလျှော့လာပြီး negotiate လုပ်လာခဲ့တဲ့အပိုင်းပေါ့လေအခုဟာကတော့နိုင်ငံရေးအပြောင်းလဲမှာတနည်းမှာကင်တွယ်လာတဲ့အပိုင်းလည်းပါမယ်ထင်တယ်အဲ့ဒါအကျင့်ကိုနောက်ပိုင်းမှာလည်းဒီဘက်လက်ရှိစီမံခန့်ခွဲမှုအပိုင်းမှာလည်းစီးနဲ့ပေါင်နဲ့လွတ်သွားပြီဆိုတော့သဘောကြီးဖြစ်လာတယ်လေတို့အဓိကကင်ရင်တဲ့ money laundering ပေါ့အရင်တော့ဆိုရင်ဘာဖြစ်ဖြစ်စီးလေးပေါင်လေးတစ်ခုနောက်ပြီးတော့အဲ့ဒီကက်ဆီနိုဘိုင်းဆိုင်ရဲ့နောက်ပြီးဒူစီယာဘိုင်းဆိုင်ရဲ့ကင်ရင်တာအဲ့အပိုင်းတွေကတော်တော်ကြီးစီးလို့ဝါလို့ဘောင်လို့ဖြစ်လာတဲ့အတွက်ကြောင့်မလို့တင်းတင်းထန်ထန်အများဆုံးကင်ပြလိုက်တယ်လို့ဆားပါတယ
်အခုလိုတင်းတင်းထန်ထန်ရေးယူလိုက်တာကြောင့်အကျိုးဆက်ဖြစ်လာနိုင်တာကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲ
အဓိကတိုင်းပြည်ရဲ့စီးပွားရေးပေါ့စကားစားနဲ့ပတ်သက်တဲ့စီးပွားရေးတန်းနဲ့ပတ်သက်တဲ့စီးပွားရေးအပြင်ကိုပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်တော်မဲ့သဘောကြီးဖြစ်နေတယ် transaction ဆိုတာအားလုံး transaction မရှိဘဲနဲ့ကျွန်တော်တို့အယောင်းဝယ်လုပ်လို့မမရဘူးအဓိကဗမာပြည်ရဲ့ transaction မှာပြဿနာအကြီးအကျယ်တက်လာပြီးရဲ့ဆိုရင် trade တွေမှာအခုပြဿနာတက်ပြီအဓိက export တွေ import တွေပေါ့နော်အဓိကနောက်ပြီးတော့ငွေလွှဲငွေထုတ်တွေပေါ့လေကျွန်တော်တို့ business group တွေပဲရှိတယ်နောက်ပြီးတော့ပြည်တွင်းက individual တွေရဲ့နိုင်ငံခြားမှာပန်ဆိုင်ရင်းဖွင့်တဲ့ဟာတွေအတွင်းအထုတ်တွေပြဿနာအများကြီးတက်မဲ့ဟာရှိတယ်ပေါ့နော်နောက်ပြီးတိုက်ပြီးအတွက်လည်း investment တွေဝင်လာဖို့အတွက်ကတော့ထပ်မလွယ်တော့ဘူးအဲ့ဒါအပြင်ကိုလက်ရှိ investment တွေမထွက်အောင်ထိန်းနိုင်မှာလည်းပြဿနာအကြီးကြီးတက်ပြီပေါ့ဆိုတော့လက်ရှိတတိုင်းပြည်လုံးအတွက်ကတော့အဲ့ဒါဆိုတော့မွေဖမ်းပြီ
ဒီပေါ်ဗိုလ်ဒူးနစ်ကလုပ်ခဲ့တဲ့ American သုတေသနအဖွဲ့ Stimson Center ဆွေးနွေးပွဲမှာ National War Collegeအမျိုးသားစစ်ကောလိကပမောခဇက်အဘူဇာကိုမေးရမှာတော့ဒါရဲ့ပြင်းထန်မှုက NUG အမျိုးသားညီညွတ်ရေးအစိုးရကိုပါထိခိုက်နိုင်တယ်လို့ဆိုပါတယ
် The status could very easily come down and blacklist
မြန်မာနိုင်ငံကိုအမည်မဲ့စီးရင်ထည့်လိုက်ရင်ထည့်ရလွယ်ပေမဲ့အဲ့ဒီစီးရင်ကနေပြန်ထွက်ဖို့ကြတော့အင်မတန်ကိုခဲရင်ပါတယ်နိုင်ငံရဲ့စီးပွားရေးကိုလည်းတကယ့်ကိုထိခိုက်နိုင်ပါတယ်ဒါကစစ်ကောင်စီကတမက NUG ကိုပါထိခိုက်နိုင်ပါတယ်အမေရိကန်အစိုးရက NUG အပေါ်အတောက်ပံ့ပေးဖို့ပိုခက်ခဲသွားပါမယ်ဒါအပြင် NUG အတွက်ဒီပွားရောက်မြန်မာအတိုင်းဝိုင်းကရတဲ့ရန်ပုံငွေတွေနဲ့ပတ်သက်ပြီးဥပမာချက်သမရနိုင်ငံက crypto digital ငွေကြီးငွေတိုက်စာချုပ်တွေကိုဝယ်ဖို့ဖြစ်စေတခြားငွေတွေကိုလည်းတနေရာကနေတနေရာကိုရွှေ့ဖို့ဖြစ်စေခက်ခဲသွားပါမယ်
။ဒါအပြင်နောက်ပိုင်းရှေ့ဆက်ထိခိုက်လာနိုင်တာကိုလည်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကပဲ
။နောက်ပိုင်းကတော့တကယ်တမ်းကျွန်တော်တို့ရှေ့မှာသွားတဲ့လက်ရှိကမ္ဘာမှာတော့အမည်ပြစင်းတွင်ခံနှစ်နိုင်ငံပဲရှိသေးတာကိုမြောက်ကိုရီးယားနဲ့အီရန်ပေါ့နော်။ဆိုတော့ဗမာပြည်သားတတိယနိုင်ငံအနေနဲ့ကတော့ပြဿနာအကြီးကြီးရှိတယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိမြောက်ကိုရီးယားနဲ့အီရန်မှာလက်ရှိခံနေရတဲ့အနေအထားကိုကျွန်တော်တို့ကဒါတေချာတယ်အဲ့ဒီတိုင်းပဲကျွန်တော်တို့ဖြစ်လာရမယ်သဘောဖြစ်နေပြီလေ။ဥမာကြည့်မယ်ဆိုရင်အခုမြောက်ကိုရီးယားကပြောစရာမလိုတော့ဘူးနော်သူကအမောင်ချထားတဲ့အတိုင်းပြီဆိုတော့အီရန်အခုဘာကြောင့်မို့လို့အမေရိကန်နဲ့ EU ီကိုကောင်းမြတ်ပြီးအတင်းဆက်ဆက်ညှိနှိုင်းမလုပ်နေရဆိုရအဖြေရှိပါတယ်သူစီမှာ resource ရှိတယ် financial resource ရှိတာကမှဘာကြောင့်မလို့အသေးအတန်ပြန်ကြည့်ပေးဖို့အတွက်ဆိုရဟာဒီအဲ့လိုလိစဖဲထုတ်ပေးဖို့အတွက်ကိုသူအဖြေရှာနေရဆိုရဟာဒီဘယ်လောက်ထိသူတို့ဒုက္ခရောက်နေလဲဆိုတာအဲ့ဒါကိုကြည့်ရပြည့်တိနိုင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်မြန်မာနိုင်ငံလို resource မရှိတဲ့အတိုင်းပြီဆိုရင်တော့တော်တော်ကြီးကိုမကြခင်မှာဘောဒီတိုင်းဆက်သွားမယ်ဆိုရင်တော့ CY မုံမောင်ကြားတဲ့သဘောကြီးဖြစ်လာတော့မယ်ခင်ဗျာ
တကယ်တော့အခုရေးယူမှုကိုဆုံးဖြတ်မဲ့ဒီပတ် FATF အစည်းအဝေးမှာမြန်မာနိုင်ငံကကိုယ်စားလှယ်ဖြစ်ဘူပန်နဲ့ပြည်ထောင်ဝန်ကြီးဌာနကအရာရှိကြီးတွေတက်ရောက်ပြီးအခုလိုအရေးယူမခံရဖို့စူးစမ်းဆွေးနွေးခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ